မလေးရှားထိပ်သရေစခန်း၃ခုကလူရက်စေအကျဉ်းသားတထောင်တရာခန့်ဟာမြန်မာဆက်အုပ်ချုပ်ရေးကောင်စီနဲ့မလေးရှားအစိုးရအစီအစဉ်အရတင်မောတုံးစီးနဲ့ဖေဖော်ဝါရီလ၂၃ရက်နေ့မှာနေရာပြန်ပို့ခဲ့ပါတယ်ဒီလူတွေဟာထိပ်သရေစခန်းတွေမှာတနည်းနီးပါးကြာစောင့်နေရတဲ့လူရက်စေမြန်မာရှေ့ပြောင်းလို့တမားတွေဖြစ်ကြောင်းမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်။
ကျွန်တော်ဒီနေ့မှာဆိုရင်တော့မလေးရှားနိုင်ငံကနေပြီးတော့ပြန်တဲ့လူကြီးစင်အားလုံးကတော့ထောက်တရာနီးပါးပြန်သွားတယ်ပေါ့ဒီသူတတ်မှတ်ချက်ကတော့ထောက်နေရာပြန်ဖို့စီစဉ်တယ်ကိုဗစ်-19ရဲ့အကြမ်းအဖက်အခြေအနေကြောင့်လူကြီးရောက်သွားပါတယ်ဟုတ်ကဲ့ဒီနေ့မှာဆိုရင်မြန်မာနိုင်ငံလာတဲ့ကျွန်တော်မုတ်တမတ်သမောရဲ့ရှင်ဟူရှင်သမောရဲ့နောက်တစ်ခုကတန်လျေသမောရဲ့၃ပြီးနေပေါ့လေကျွန်တော
ဖတ်ပြန်ထုတ်ပါကောပါ
မလေးရှားထင်းသိမ်းရေးစခန်းထဲမှာမြန်မာနိုင်ငံသားအချင်းသား၄000တဲ့မင်းရှိနေပြီးသူတို့ဟာလူရဲစစ်နေတဲ့သူတွေဖြစ်တယ်လို့လဲဆိုပါတယ်သူတို့တဲကတချို့ဟာကျမရေးစိုးဝါနေတာကြောင့်အ мян ဆုံးပြန်ဖို့လိုအပ်နေကြောင်းကိုလည်းဦးဆန်းဝင်းကပြောပြပါတယ
်ဒီလိုတချို့လူတွေကလည်းဒီကျမရေးမကောင်းတာတွေအများကြီးရှိတယ်အဲဒါကြောင့်မို့ဥမာပဲဒီစင်မောနဲ့ကြတော့မြန်မာစစ်တပ်ပြန်လို့ရပါတယ်ဟုတ
်မလေးရှားနိုင်ငံရဲ့ထိန်းသိမ်းရေးစခန်း73ခုကမြန်မာအချင်းသားတွေပါဝင်ကိုဗစ်ကပ်ဘေးကာလပိတ်မိနေသူတွေကို NLD အစိုးရကတပတ်3ချိန်လေရင်ခီးစင်နဲ့ပြန်ပို့နေတာကိုဖေဖော်ဝါရီလကနေစတင်ခဲ့ပါတယ်။စေုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်တဲ့ဖြစ်စဉ်ကြောင့်ဖေဖော်ဝါရီလ1ရက်နေ့ကပထမဆုံးနေ့မှာလေရင်ခီးစင်ဖြတ်လိုက်ရပြီးနောက်ရက်တွေမှာတော့ပုံမှန်ပို့ဆောင်ပေးနေတာပါ။မလေးရှားမှာမြန်မာနိုင်ငံသား5သိန်းခွဲခန့်အလုပ်လုပ်ကိုင်နေကြတာဖြစ်ပြီးကိုဗစ်ကပ်ဘေးကာလမှာအဖမ်းဆီးခံရတာတွေရှိတယ်လို့နေရက်ပြန်ပို့ရေးမြန်မာတန်ယုံကိုစရင်ပေးသွင်းထားသူတရားမဝင်မြန်မာနိုင်ငံသားတပေါင်းကျော်လည်းရှိနေပါရဲ့ရှင်